1998ခုနှစ်သမ္မတဘီကလင်တန်လက်ထက်ကမြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့အရေးယူမှုဥပဒေကိုသက်တမ်းကျုပ်ဖို့သမ္မတအိုဘားမားကအမေရိကန်လွှတ်တော်နှစ်ရက်ကိုအသိပေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံပေါ်မူဝါဒပြောင်းလဲကျင့်သုံးရမှာထိဆက်ဆက်ဆံရေးမှုကိုကျင့်သုံးနေတယ်လို့တစ်ဖက်မှာလည်းဖိအားပေးတဲ့အရေးယူမှုတွေရှိသေးတယ်ဆိုတာကိုပြတာပါလို့လူခွင့်ရေးလှုပ်ရှားသူတွေကတော့ပြောပါတယ်။ကိုသားညုံကပဲဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာတည်တာတဲ့တူးတက်မှုတွေရှိနေပြီးတော့ပြည်ပြင်ပြောင်းလဲရေးအတွက်အားထုတ်ဆောင်ရွက်နေပေမဲ့မြန်မာနိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒအပေါ်မှာအနေရရှိနေစေဖြစ်တာမို့အမျိုးသားအရေးပေါ်အဥပဒေကိုသမ္မတဘရက်အိုဘားမားကနေပြီးတော့တစ်နှစ်ထပ်မံတည်တံ့တူဖို့လွှတ်တော်ကိုအကြောင်းကြားလိုက်တာဖြစ်ပါတယ်။ဒီလို့ရပေါ်မှာတော့ USCB အမေရိကန်ခြေစိုက်မြန်မာရေးလှုပ်ရှားမှုအဖွဲ့ကဝမ်းမြောက်ကြိုဆိုတဲ့အကြောင်းဒီအဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Jennifer Quigley က View မြန်မာပိုင်းကိုပြောပါတယ
်။ So for us this is a good move to keepsome restrictions in place to show that there still needs to be progress in very specific areas
ဒါဟာလုံးတင်တဲ့ကိစ္စပါတချို့နေရာတွေပြောင်းလဲတိုးတက်မှုတွေကျန်နေသေးတယ်ဆိုတာကိုပြသဖို့ထိရောက်တဲ့ကန့်သတ်ချက်တွေရှိထားရမှာပါအထူးသဖြင့်မြန်မာစစ်တပ်နဲ့ပတ်သက်နေတဲ့ကိစ္စရပ်တွေမှာပါဆိုလိုရင်းကတော့အရေးယူဒဏ်ခတ်မှုတွေရှိနေသေးတယ်ဆိုတာပါအခုလိုတက်တန်းတိုးခြင်းအပြင်စစ်တပ်နဲ့ပန်းသက်မှုတွေကိုကန့်သက်တာပါဝင်အရေးယူဒဏ်ခတ်မှုတရလုံးရှိနေသေးတယ်ဆိုတာကိုပြသတာဖြစ်ပါတယ
်။အမေရိကန်နိုင်ငံရဲ့ဌာနရဲ့မြန်မာနိုင်ငံနဲ့ကိစ္စနဲ့ပတ်သက်လို့ရှင်းလင်းမှုမှာတော့မြန်မာနိုင်ငံတည်းအမေရိကန်ပြည်ထောင်စုကစိုးရိမ်ပူပန်နေတဲ့အခြေအနေအတော်များများမှာအရေးကြီးတဲ့တိုးတက်မှုတွေပြောင်းလဲမှုတွေဇက်တိုက်ဖြစ်နေတယ်လို့ဆိုပါတယ်။အထူးသဖြင့်ကတော့ဒီနိုင်ငံအကျဉ်းသား150လွတ်မြောက်ခဲ့တာလက်နက်ကင်တိုင်းသားအင်အားစုတွေနဲ့ပြစ်ခတ်ရစေးရေးကျူးပန်းဆောင်ရွက်တာတွေနောက်နိုင်ငံထဲမှာလည်းလွတ်လပ်စွာပြောဆိုရေးသားခွင့်နောက်နိုင်ငံရေးထဲမှာလွတ်လပ်နဲ့ပါဝင်လှုပ်ရှားခွင့်တွေရှိလာတာကိုထောက်ပြပါရတယ်။ဒါပေမဲ့လို့ဒီရခိုင်ပြည်နယ်အတွင်းကလူမှုရေးအထက်ကရုံနောက်တိုင်းပြည်နယ်ကအတော်များများမှာဖြစ်နေတဲ့ဒီဘာသာရေးအထက်ကရုံတွေနဲ့နိုင်ငံရေးအင်းသားတွေဆက်ရှိနေတာနောက်မြောက်ကိုရီးယားနဲ့ဆက်ဆံရေးစိုးရိမ်ချက်အပါအဝင်မြန်မာအာဏာဝင်တွေဘက်ကဖြစ်ရှင်းလုတ်ကင်စရာအတော်များများရှိသေးတယ်လို့အမေရိကန်နိုင်ငံရေးဌာနအရာရှိတွေကပြောပါရတယ်။ USCB က Jennifer Quigley ကတော့ဒီအင်ပီရိုရဲ့ဒီထုတ်ပြန်ချက်ဟာမြန်မာနိုင်ငံပေါ်မှာကန့်သတ်ချက်တွေရှိနေသေးတယ်ဆိုတာကိုပြတဲ့အကြောင်းသူကယူဆပါရတယ
်။ It's something that has to be renewed every year or it expires. And so what President Obama is doing is notifying Congress that he plans to
1998ခုနှစ်သမ္မတဘီလ်ကလင်တန်လက်ထက်ကချမှတ်ခဲ့တဲ့ဒီဥပဒေအသက်ဝင်ဖို့ဆိုရင်နှစ်စဉ်ပြန်ပြီးတက်တန်တိုးရပါတယ်။ဒါကြောင့်မြန်မာနိုင်ငံပေါ်မှာဗန္ဒာရေးနဲ့ယင်းနှိမ့်မြုံနှမှုဆိုင်ရာအရေးယူမှုဥပဒေကိုတက်တန်တိုးဖို့အစီအစဉ်ရှိရဲဆိုတာကိုသမ္မတအိုဘားမားကလွှတ်တော်ကိုအသိပေးတာပါ။ဒါဟာပြီးခဲ့တဲ့နှစ်တုန်းကယင်းနှိမ့်မြုံနှမှုတားမြစ်မှုကိုပြန်ရုပ်သိမ်းတာကိုပြန်နောက်ဆုတ်စီလိုတဲ့သဘောတော့မဟုတ်ပါဘူး။ဆိုတော့မြန်မာနိုင်ငံတည်းယင်းနှိမ့်မြုံနှံမှုတွေနဲ့ငွေကြေးဝန်ဆောင်မှုလုပ်ငန်းတွေလုတ်ကင်ခွင့်တော့ခွင့်ပြုထားစေပါ။ဒါပေမဲ့ယာယီရုပ်သိမ်းထားတာမဟုတ်တဲ့ကန့်သတ်ချက်တွေကိုဆက်ရှိစေဖို့ဒီဥပဒေကိုဆက်သက်တမ်းတိုးတာဖြစ်ပါတယ
်။အထူးသဖြင့်ကတော့ဒီစစ်တပ်နဲ့ဆွတ်နေတဲ့စီးပွားရေးလုပ်ငန်းယင်းနှိမ့်မြုံနှံမှုတွေကိုအမေရိကန်ပြည်ထောင်စုကဆက်ပြီးတော့ကန့်သတ်ထားတာဖြစ်တယ်လို့ပြောပါရတယ်။အမေရိကန်ပြည်ထောင်စုကနေပြီးတော့မြန်မာနိုင်ငံပေါ်မှာအရေးယူမှုတွေကိုဆိုင်းငံ့ထားတဲ့နေရာမှာလဲအဲ့ဒီဥပဒေတစ်ခုလုံးကမဟုတ်ပဲနဲ့အစိပ်ပိုင်းပဲဖြစ်တာမို့လို့ဒီကြံနေတဲ့အရေးယူမှုတွေဥပဒေအတိုင်းဆက်ရှိနေဖို့လိုအပ်တာကြောင့်လည်းဖြစ်တယ်လို့ Jennifer Quigley ကပြောပါတယ
်။ No, so they suspended part of the sanction but not the whole sanction. So
ဆိုင်းငံ့ထားတာကဒီဥပဒေရဲ့အစိပ်ပိုင်းပဲဖြစ်ပါတယ်။အရေးယူမှုအလုံးကိုဆိုင်းငံ့ထားတာမဟုတ်ပါဘူး။ဥပမာပြောရရင်ဒီဥပဒေကိုတက်တန်းတိုးခြင်းအပြင်တော့ယင်းနှိမ့်မြုံနှံမှုတချို့ကိုတော့ခွင့်ပြုမှာဖြစ်ပါတယ်။ဒါပေမဲ့စစ်တပ်နဲ့ပတ်သက်ဆက်နွယ်တဲ့ယင်းနှိမ့်မြုံနှံမှုမျိုးကိုတော့ဆက်ပြီးတားမြစ်ထားပါတယ်
။အမေရိကန်စုအနေနဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကန့်သတ်ချက်တွေအရေးယူမှုတွေကိုမြန်မာနိုင်ငံရဲ့ဖြစ်ပေါ်နေတဲ့အခြေအနေနဲ့အညီဟန်ချက်ညီညီဆောင်ရွက်သွားနိုင်ဖို့လေဒီအစိုးရနဲ့လွှတ်တော်ကြားမှာအမြဲမပြတ်ညှိနှိုင်းဆောင်ရွက်နေတယ်လို့အမေရိကန်နိုင်ငံကြီးအရာရှိတွေကပြောပါတယ်။ကြံနေတဲ့အရေးယူမှုတွေကတော့ဒီလက်ရှိသွားနေတဲ့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကိုအနှောက်အယှက်ပြုမဲ့သူတွေအတွက်ပြစ်မှတ်ထားဆောင်ရွက်မှာဖြစ်တယ်လို့လည်းပြောပါတယ်။ဒါအပြင်မြန်မာနိုင်ငံကဒီမိုကရေစီရေးအသွင်ကူးပြောင်းမှုပြန်ပြီးတော့နောက်မလှည့်သွားနိုင်အောင်လို့အမေရိကန်ပြည်ထောင်စုအနေနဲ့အားပေးဆောင်ရွက်ဖို့ကိုလည်းတန်တိတ်ထန်ချထားတဲ့အကြောင်းလွှတ်တော်ကမနေ့ကရက်စွဲနဲ့ပြပိုးခဲ့တဲ့သမ္မတဥဘာမရဲ့အကြောင်းကြားစာထဲမှာလည်းဖော်ပြထားပါတယ်ခင်ဗျာ။